ဒီစစ်ပွဲကရှေ့ကြမဲ့စစ်ပွဲဖြစ်တယ်လို့အစ္စရေးကာကွယ်ဝန်ကြီးကအမေရိကန်နိုင်ငံရဲ့ဝန်ကြီးကိုပြောလိုက်ပါတယ်။ဒီအတွက်ပေးရမယ့်ဇေယျစကားကတော့ကြီးမားမားပါဒါပေမဲ့အစ္စရေးအတွက်ဂျူးပြည်သူတွေအတွက်နှစ်နိုင်ငံလုံးကယုံကြည်တဲ့တတ်မိုးထားမှုတွေအတွက်ကျွန်တော်တို့အောင်ပွဲခံမှာပါလို့ကာကွယ်ဝန်ကြီးယိုအဖ်ဂယ်လန်ကအစ္စရေးကိုတနင်္လာနေ့ကပြောင်းရောက်လာတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကိုပြောခဲ့တာပါ။မစ္စတာဘလင်ကန်ကလည်းအစ္စရေးရဲ့မိမိကိုယ်ကိုကာကွယ်ပိုင်ခွင့်ခွင့်ရေးကိုနည်းနည်းချာချာထောက်ခံကြောင်းဂရိကဝိတ်ကိုထပ်ပြီးပေးပါတယ်။အစ္စရေးကပြောထားတဲ့အတိုင်းခမ်းမန်းပါလက်စတိုင်း၅သိန်းဟာဂါဇာမြောက်ပိုင်းကနေတောင်ပိုင်းကိုထွက်ပြေးသွားကြတဲ့အပြင်အစ္စရေးကရေးဖြတ်မီးဖြတ်စာနာရေးခံနဲ့စေဝါဖြတ်ထားတဲ့အတွက်လူသားချင်းစာနာထောက်ထားမှုအကူအညီပေးအကြံတဲနဲ့ကြုံနေကြရပါတယ်။ဂါဇာကိုအကူအညီတွေလူသူတွေစီပို့လို့ရအောင်အီဂျစ်အစ္စရေးကုလသမဂ္ဂတို့နဲ့အတူလှုပ်ဆောင်နေပါတယ်လို့နိုင်ငံရေးဝန်ကြီးဘလင်ကန်ကပြောပါတယ်အမေရိကန်နိုင်ငံရေးဝန်ကြီးဟာအာရဗ်တိုင်းပြည်အတော်များများကိုခီးသွားခဲ့ပြီးတတိယနေ့မှာအစ္စရေးကိုပြန်လည်ရောက်ရှိလာခဲ့တာပါ